မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကောင်းမွန်တဲ့ရလဒ်တွေကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဦးသိန်းစိန်အစိုးရအနေနဲ့စစ်ဘိုဟောင်းနေတဲ့အတူဒေါအောင်ဆန်းစုကြည်လည်းပါဝင်တဲ့လွှတ်တော်နဲ့အတူတကွလက်တွဲလှုပ်ကင်နေကြတာဟာလားလာကောင်းဖြစ်တယ်လို့လည်းပြောလိုက်ပါတယ်။သမရဦးသိန်းစိန်ကတော့မြန်မာပြည်ပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်မလှည့်နိုင်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကိုအသိပေးပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်
။ It's impossible not to be impressed by the steps that the government has achieved, the road and the journey.
မြန်မာဆိုရရဲ့အသွင်ကူးပြောင်းရေးနဲ့ပြည်ပြင်ပြောင်းလဲရေးမှာရရှိထားတဲ့ကိစ္စတွေကိုအထင်မကြီးပဲနေဘူးမဖြစ်နိုင်ပါဘူး။ဒီနေ့မှာသမရဦးသိန်းစိန်ဟာအရင်စစ်ဘူဟောင်းနေတဲ့အတူဒေါ်ဆန်းစုကြည်ပါပါဝင်တဲ့လွတ်တော်နဲ့အလက်တွဲအလုပ်လုပ်နေပါတယ်ဖြစ်နိုင်တဲ့အလားအလာလည်းအများကြီးတွေ့ရပါတယ်ရှေ့မှာရင်ဆိုင်မဲ့စင်ခေါ်မှုတွေကိုမြန်မာနိုင်ငံကင်တွေဖြည့်ရှင်းတဲ့နေရာမှာအမေရိကန်သမရရဲ့ထောက်ခံမှုတွေကိုရရှိနေပါတယ်ဆိုတဲ့အကြောင်းမြန်မာပြည်သူတွေကိုအသိပေးပြောကြားလိုပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားတာဖြစ်ပါတယ်နေပြည်တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးတွင်အာဆီယံနဲ့အမေရိကန်ပြည်ထောင်စုတီးတန့်ဆွေးနွေးပွဲမှာအခုလိုပြောဆိုလိုက်တာပါဒါအပြင်အာဆီယံဒေသတွင်းအငင်းပွားကိစ္စဖြစ်နေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့စီးပင်းစည်းကမ်းတွေအတိုင်းပဲငြိမ်းချမ်းစွာညှိနှိုင်းဖြည့်ဆင်းကြဖို့တိုက်တွန်းသွားပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မနက်မှာသမ္မတဦးသိန်းစိန်နဲ့လည်းတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဟာနောက်ကျောင်းပြန်လှည့်ဖို့မရှိဘူးလို့ဝန်ကြီးကယ်ရီကပြောဆိုလိုက်တဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်ဆွေးနွေးပွဲများအတွက်မှာတော့မြန်မာနိုင်ငံနိုင်ငံတော်သမ္မတကြီးအနေနဲ့မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဟာနောက်ကျောင်းပြန်လဲဖို့မရှိဘူးရှေ့ကိုပဲဆက်သွားဖို့ရှိတယ်ဒီလိုရှေ့ဆက်သွားနိုင်အောင်လဲအမေရိကန်ဘာဝင်နိုင်ငံတကာကပါဝင်ပူးပေါင်းဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတော့ပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံဒီနေ့ကလည်းပြီးခဲ့တဲ့နှစ်တွေအတွင်းမှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းများရဲ့အောင်မြင်မှုကိုကျွန်တော်တို့သူတို့နေချီးလဲချီးကျူးတယ်အတိမတ်လဲပြုတယ်တစ်ဖက်ကလည်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်မှုအတွက်အမေရိကန်နိုင်ငံအနေနဲ့လည်းတတ်နိုင်သမျှကူညီဆောင်ရွက်ပေးသွားမယ်လို့ကျွန်တော်ပြောခဲ့ပါတယ
်ပြည်ပြင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အရေးလူ့အခွင့်အရေးမြင့်တင်မှုအခြေအနေတွေပါဝင်ငြိမ်းချမ်းရေးမြင့်တင်မှုတွေကိုသမ္မတဦးသိန်းစိန်နဲ့ဝန်ကြီးကယ်ရီတို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ညီးပညာဆိုင်ရာအကူအညီတွေပေးအပ်ဖို့စီးပွားရေးနဲ့ယင်းနှိမ့်နှံမှုတွေတိုးမြှင့်ဖို့တွေကိုလည်းဆွေးနွေးကြတယ်လို့ဦးရဲထုတ်ကပြောပါတယ်။ဝန်ကြီးကယ်ရီဟာအာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကိုတက်ရောက်နေပြီးတော့မနက်ဖြန်ဩဂုတ်လ10ရက်နေ့မှာကျင်းပမဲ့ AIF ခေါ်အာဆီယံဒေသတွင်းလုံခြုံရေးညီလာခံကိုတက်ရောက်အောင်မှာဖြစ်ပါတယ်။ဒါ့အပြင်အရှေ့အာရှထိပ်သီးညီလာခံအကြိုအရှေ့အာရှနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာလည်းဝန်ကြီးကယ်ရီပါဝင်ညှိနှိုင်းမှာဖြစ်ပါတယ်။ AIF အစည်းအဝေးဟာကုန်သွယ်ရေးခီးသွွာလာရေးတည်ယူပို့ဆောင်ရေးကျန်းမာရေးနျူကလ িয়ার လက်နက်မပြန့်ပွားရေးပတ်ဝန်းကျင်ထိန်းသိမ်းရေးလူမှုအထောက်အကူပြုရေးတဘာဝဘေးရန်တွေရဲ့ကြိုတင်ကာကွယ်ရေးကယ်ဆယ်ရေးနဲ့လုံခြုံရေးရာတွေကိုကြကြပြန့်ပြန့်ဆွေးနွေးကြမှာဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရဆဲကအောက်တိုဘာ4ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။သမ္မတအိုဘားမားအစိုးရကအာရှဒေသတွင်းတည်ငြိမ်ရေးနဲ့တာဝါပြောရေးတိုးမြှင့်ဖို့ကြိုးပမ်းနေတယ်လို့အာရှဒေသတွင်းအဖွဲ့အစည်းတွေဖွံ့ဖြိုးရေးကိုလည်းဦးစားပေးတဲ့မူဝါဒကိုအာရုံစိုက်လာပါတယ်။ဒါကြောင့်ဝန်ကြီးကယ်ရီရဲ့အခုခီးစဉ်ဟာအာဆီယံဒေသတွင်းမှာပူးပေါင်းဆောင်ရွက်ရေးအကောင်အထည်ဖော်ဖို့ကြိုးပမ်းတဲ့ခီးစဉ်လည်းဖြစ်ပါတယ်။အာဆီယံဟာအမေရိကန်ပြည်ထောင်စုရဲ့စထုတ်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်။ရှင်းနှစ်ကုန်မှာအာဆီယံအတိုင်းဝန်းတစုတစီတည်းဖော်ဆောင်နေမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကပိုပြီးအာရုံစိုက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။